ပြည်ထောင်စုငြိမ်းချမ်းရေး21ရာစုပင်လုံတတိယအကြိမ်ကြီးလာခံကျင်းပရေးကိုအကြိမ်ချင်းရွှေ့ဆိုင်းခဲ့ပြီးတဲ့နောက်အခုဇွန်လကုန်ပိုင်းမှာကျင်းပဖို့နောက်ဆုံးသတ်မှတ်ထားပေမဲ့ညီနိုင်ဆွေးနွေးမှုတွေအဆင်မပြေသေးတဲ့အတွက်ကျင်းပနိုင်ချေမရှိသေးဘူးလို့21ရာစုပင်လုံကြီးလာခံဖြစ်မြောက်ရေးဗဟိုကော်မတီဝင်တဦးကပြောကြားလိုက်ပါတယ်ဒီငြိမ်းဖြစ်စဉ်မှာတက်မတော်ပေါ် NLD အစိုးရဘက်ကတရရဲ့ဩဇာမတက်ရောက်နိုင်သေးသေးတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ခွင့်ကိုလည်းကန့်သက်ထားစေအနေထားမှာတော့စစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ဆိုတာကလည်းမဖြစ်နိုင်သေးဘူးလို့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တပ်ပေါင်းစုဖြစ်တဲ့ UNFC ကပြောကြားပါတယ်မဆူမွန်ကစူးစီးတင်ပြထားပါတယ
် NLD အရသာအစိုးရတဲ့လက်ထက်ပထမဦးဆုံးချိန်ကျင်းပနိုင်ခဲ့တဲ့21ရာစုပြည်လုံးညီလာခံကိုအပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအစိုးရလွှတ်တော်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါတက်ရောက်ဆွေးနွေးခဲ့ကြတာနှစ်ကြိမ်တိုင်ခဲ့ပြီဖြစ်ပါတယ်တတိယကြိမ်ခေါ်ယူမဲ့အစည်းအဝေးကိုတော့မူလတုန်းက January 2ဆန်းပိုင်းမှာကျင်းပဖို့စီစဉ်ခဲ့ပေမဲ့မေလကုန်ကိုရက်ရွှေ့ခဲ့ပါတယ်ဒီနောက်မှာတော့ဇွန်လကုန်ပိုင်းတော့မှကျင်းပမယ်ဆိုပြီးပြောင်းရွှေ့သတ်မှတ်ခဲ့ပါတယ်ဒါပေမဲ့လည်းတတိယအကြိမ်အစည်းအဝေးမစတင်ခင်မှာတော့ UPDJC လို့ခေါ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အစည်းအဝေးတွေကအခုချိန်ထိမကျင်းပနိုင်သေးတာကြောင့်ဇွန်လမှာကျင်းပဖို့စီစဉ်ထားတာကတော့မဖြစ်နိုင်တော့ဘူးလို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုက္ခရာလည်းဖြစ်21ရာစုပင်လုံညီလာခံဖြစ်မြောက်ရေးဗဟိုကော်မတီရဲ့ဒုက္ခရာလည်းဖြစ်တဲ့ဦးသူဝေက VOA မြန်မာပိုင်းကိုပြောပါတယ
်ဒီလာလာလို့ကိုလည်းအချိန်ကြီးပြောင်းလာတာလीနော်ဥစဉ်တနည်းရှိတော့မယ်အဲ့လာကိုဇွန်လမှာလုတ်ကျစီရေးရေးဒီနေ့ကျွန်တော်ဒီနေ့အလားအလာသိမရှိသေးဘူးခင်ဗျာဒါတိလို့လဲဆိုတော့ပထမဆုံးကျွန်တော်တို့ UPDJC ခေါ်ရမယ်လीနော်အဲ့ဒီ UPDJC ကမပြောလို့မခေါ်နိုင်သေးဘူးခင်ဗျာအခုဘာလို့ပြောလဲဆိုတဲ့အခါကျတော့အဲ့ဒီဒီလာလာကြီးမှာတက်နိုင်ပြီဆိုပြီးတော့တက်ဆက်တိုင်းတားလည်းနဲ့ကိုင်းဖွဲ့ဒီနေ့နေတာပဲရှိတယ်အဲ့တော့ကျွန်တော်တို့အဲ့ဒီဒီနေ့တို့အစီအစဉ်ကကျွန်တော်တို့ပြင်ဆင်မှုအချိန်ကိုမရသေးဘူးခင်ဗျာ
အခုလိုမျိုး21ရာစုပင်လုံညီလာခံတတိယအကြိမ်ခေါ်ယူနိုင်မှုအရေးအကြိမ်ချင်းကျင်းပမဲ့ရက်တွေရွှေ့ဆိုင်းနေရတဲ့အပေါ်ဘာကြောင့်နှောင့်နှေးကြမ်းကြာနေရပါသလဲဆိုတာကိုတော့ဥတုဝေကအခုလိုရှင်းပြပါတယ
်။ဒီကတော့ဆိုရင်တိုင်းတားလက်နက်ကိုင်အဖွဲ့ကြီးဒီမှာပါလာမှုစွဲနေတာပေါ့ဗျာ။တော့ညှိနှိုင်းနေတာပေါ့။အဲ့ဒါကိုအတိုးတက်မှုကအဲ့မရှိရင်းနဲ့ဒီလေအဲ့ဒါကြောင့်မလို့ဒီဒီကအတော့အဓိကပဲဖြစ်ပါလိမ့်မယ်နော်အခုကတော့ all inclusive အားလုံးပါလာအောင်ကြိုးစားနေတာဟုတ်ကြအဲ့ဒါကြောင့်ကြံ့ကြံ့နေတာလေကျွန်တော်တို့ကတော့ဒီရှိသမျှဟာပေါ့ပါနိုင်တဲ့ဟာကိုအရင်လုပ်ပါဆိုပြီးတော့တိုက်တွန်းတာပေါ့ကြအဲ့လိုကလုပ်နေစီမဖြစ်နိုင်တဲ့ဖြစ်နေ
အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ရောအပြည့်ရဲ့လက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပါမြမတမတော်ကြားစည်ရေးတက်မှမှုတွေဖြစ်လာနေတာကတော့ငင်းညာရေးလုပ်ငန်းစဉ်ပေါ်ထိခိုက်မှုတွေဖြစ်လာတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရလည်းဖြစ်ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်က VOA ကိုပြောပါတယ်
နိုင်ငံလုံးပြည်ခရီးစည်းသဘောတူစာချုပ်ဖြစ်ဖို့အတွက်စာချုပ်မှာပါဝင်ခဲ့တဲ့တော့စာချုပ်ကိုကိုယ်တိုင်လုပ်ခဲ့ကြတဲ့တိုင်းဒေသလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းပေါင်း22ဖွဲ့ရှိပါတယ်အဲ့ဒီ22ဖွဲ့မပါဝင်သမျှကာလပတ်လုံးဒီလိုမျိုးတော့အနှစ်သာရမပြည့်ဝပဲနဲ့အခုထစ်တွေနဲ့တွားနေမှာပဲဖြစ်ပါတယ်ဒီတော့အနေချက်ကအားလုံးပါဝင်မှုကိုမပေါ်ဆောင်နိုင်ခြင်းကအဓိကအားအနေချက်ဖြစ်ပါတယ်ဆိုရင်အားလုံးပါဝင်မှုမရှိဘဲနဲ့စစ်မှန်တဲ့ပြည်တွင်းညီညွတ်ရေးကိုလည်းမတည်ထောင်နိုင်ပါဘူးရေကြီးကြီးတဲ့ခိုင်ပြဲတဲ့ညီညွတ်ရေးလည်းရဖို့အလားအလာမရှိဘူးလို့မြင်ပါတယ်
ညီညာရေးကို NND အစိုးရကဦးစားပေးပေါ်ဆောင်မယ်လို့ကြွေးကြော်ထားပေမဲ့တက်မတော်ပေါ်မှာအစိုးရဘက်ကဩဇာမလွှမ်းမိုးနိုင်သေးသေး၍တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတက်ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကတော့မရောပါနိုင်ဘူးလို့ UNFC ပြောခွင့်ရကပြောပါတယ်
ကျွန်တော်တို့တိုက်ပြည်မှာအစိုးရနှစ်ရက်လို့ဖြစ်နေတာကိုတက်မတော်ဦးဆောင်တဲ့အုပ်ချုပ်ရေးအဖွဲ့ကတစ်ဖွဲ့နော်ဒီကျွန်တော်တို့ NLD ကတော့ကစုကြည်ဦးဆောင်တဲ့အုပ်ချုပ်ရေးအဖွဲ့ကတစ်ဖွဲ့ပေါ့နော်ဒီပြည်တွင်းစစ်မှာဖြစ်နေတဲ့အဓိကပဋိပက္ခနဲ့ပတ်သက်လို့ NLD ဦးဆောင်တဲ့အစိုးရကတမတော်ပေါ်မှာတိုက်ရိုက်လွှမ်းမှုမရှိသမျှကာလပတ်လုံးအခုပြည်တွင်းငြိမ်းချမ်းရေးရဲ့ဖြစ်နေတဲ့အကျိုးဆက်တွေပေါ့နော်အဲ့ဒါကြောင့်ဒီငြိမ်းချမ်းရေးဖြစ်စဉ်ကောင်းတဲ့ဖော်မှုမှာအစိုးရကပေါ့နော်အကန့်အသတ်နဲ့လုပ်နေရတဲ့ပုံစံဖြစ်နေတယ်အဲ့ဒါကြောင့်သူ့အနေနဲ့ရလက်ကောင်းတွေကိုဖော်ထုတ်လို့မရဘူးဖြစ်နေတယ်စိတ်တော်တိုင်းကိုမပါနိုင်တဲ့အနေအထားကိုရောက်နေတာတွေ့ရပါတယ
် MCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရေးစာချုပ်ပါသဘောတူညီချက်တွေအရာကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးကိုတစ်နှစ်ကို6လတစ်ကြိမ်နဲ့နှစ်ကြိမ်ကျင်းပရမှာဖြစ်ပါတယ်လက်ရှိရသားအစိုးရလက်ထက်2016ခုနှစ်ဩဂုတ်လတုန်းကတစ်ကြိမ်2019မေလတုန်းကဒုတိယအကြိမ်ကျင်းပနိုင်ခဲ့ပေမဲ့အခုတတိယအကြိမ်ကိုတော့တစ်နှစ်ကြာတဲ့အထိထပ်မံကျင်းပနိုင်တာမရှိသေးပဲအကြိမ်ကြိမ်ရက်ရွှေ့ဆိုင်နေရဆဲဖြစ်ပါတယ်ရှင်